ုရက်ပိုင်းပြည်သူတွေစိတ်ဝင်စားဆုံးသတင်းကတော့ဖေဖော်ဝါရီလ25ရက်နေ့ကရန်ကုန်မှာလှုပ်သွားတဲ့ဥက္ကိုညီလှုပ်ချန်ခံမှုသတင်းစာရှင်းလင်းပွဲအကြောင်းပဲဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ဥက္ကိုညီလှုပ်ချန်ခံပြီးတလာနီးပါးအကြာမှလှုပ်တဲ့ပထမအဦးဆုံးသတင်းစာရှင်းလင်းပွဲဖြစ်တာအရင်သတင်းတွေကိုနိုင်ငံတော်သမ္မတရုံးကပဲထုတ်ပြန်ပေးနေရာကနေအခုတချိန်မှုကင်းစစ်ဆေးဖော်ထုတ်ရေးနဲ့ပတ်သက်ပြီးအဓိကတာဝန်ရှိတဲ့ပြည်ထောင်စုဝန်ကြီးနဲ့ရဲချုပ်ကိုယ်တိုင်ဦးဆောင်ရှင်းလင်းတာစတဲ့အချက်တွေကြောင့်ဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲနောက်ပိုင်းအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာအဲ့ဒီရှင်းလင်းပွဲကိုဝေဖန်ထားတဲ့တချို့တယောပြောင်လောင်ထားတဲ့အရေးအသားတွေအများကြီးထွက်ပေါ်လာတာတွေ့ရပါတယ်။အထူးသဖြင့်ပြစ်မှုကျူးလွန်တဲ့အသက်40ကျော်50နီးပါးတက်မတော်အရာရှိဟောင်းတွေကိုလူငယ်တွေလို့တုံးထုံထားတာလောက်ချက်မှုနဲ့ပတ်သက်ပြီးဖမ်းဆီးရမိထားသူ3ယောက်ထွက်ပြေးလွတ်မြောက်နေသူ1ယောက်အပါဝင်ဘောင်း4ယောက်အပြင်တခြားဘယ်သူမှပါဝင်ပတ်သက်မှုမရှိဘူးဆိုတဲ့သဘောပြောဆိုခဲ့တဲ့အချက်တွေကြောင့်ပဲဖြစ်ပါတယ်တကယ်တော့အခုလိုသတင်းစာရှင်းလင်းပွဲမျိုးလုပ်ပေးဖို့မီဒီယာသမားတွေနိုင်ငံရေးသမားတွေနဲ့ပြည်သူတို့တောင်းဆိုနေတာတော်တော်လေးကြာခဲ့ပါပြီဒီကြားထဲမှာပဲပြည်ထရေးဝန်ကြီးဌာနလိုသက်ဆိုင်ရာတာဝန်ရှိသူတွေနဲ့အမှုနဲ့ပတ်သက်ပြီးထင်ချန်မှုတွေလုပ်ထားလေမလားဆိုပြီးပြည်သူတွေကြားစိုးရိမ်မှုရှိခဲ့တာလည်းဖြစ်ပါတယ်။အခုလိုမှုကင်းဖြစ်ပွားပြီးတလနီးပါးကြာမှသတင်းစာရှင်းလင်းပွဲလုပ်ပေးတဲ့အခါမှာလည်းပြည်သူတွေကြားမှာဖြစ်ပေါ်နေတဲ့တန်ရာစိတ်တွေပျောက်သွားကြပါသလား။သတင်းမီဒီယာတွေနဲ့ပြည်သူတွေကိုစိတ်ကြေနှက်လောက်စရာအချက်လက်တွေပေးတဲ့သတင်းစာရှင်းလင်းပွဲမျိုးရောဖြစ်ခဲ့ပါရဲ့လားဆိုတာလည်းမေးခွန်းထုတ်စရာပါ။အခုတစ်ပတ်ဒီအကြောင်းတွေကိုသုံးသပ်တင်ပြသွားပါမယ်ပထမတစ်ချက်ကတော့ဥကင်းကျူးလွန်ရမှာပါဝင်ပတ်သက်သူအရေးအတွက်ကိစ္စပါလေးစိတ်မှာဥကိုနေကိုတနက်နဲ့ပြစ်ခတ်လှုပ်ချန်သူကြည်လင်းကြည်လင်းကိုငှားရမ်းခိုင်းစီသူအောင်ဝင်းစောဥက္ကိုနီကိုလှုပ်ကြံသက်ဖြတ်ဖို့စပြီးကြံစီဆုံးဖြတ်လှုပ်ကင်ခဲ့ကြတဲ့ဇေယဖြိုးနဲ့အောင်ဝင်းခိုင်စုစုပေါင်း၄ဦးပဲရှိတယ်လို့ဆိုထားပါတယ်လှုပ်ကြံမှုမှာအဓိကအရေးပါတဲ့အောင်ဝင်းခိုင်လူမြောင်နေစေဖြစ်ပြီးဖမ်းမိထားတာ၃ယောက်ပဲရှိပါတယ်ဖြစ်စဉ်နဲ့ပတ်သက်ပြီးပြည်ထရေးဝန်ကြီးရှင်းပြတာကစစ်အရာရှိဟောင်း၂ယောက်ဖြစ်တဲ့ဇေယဖြိုးနဲ့အောင်ဝင်းခိုင်တို့၂ယောက်ရန်ကုန်တာမွေကမော်ဒန်လက်ဖက်ဆိုင်မှာတွေ့ဥက္ကိုနီအကြောင်းပြောရင်မကြည်မနှက်တည်းဖြစ်ကားပေါ်ပြန်တက်တာနဲ့ဥက္ကိုနီကိုလှုပ်ကြံဖို့ဆုံးဖြတ်ပြီးနောက်ပိုင်းအောင်ဝင်းခိုင်ကသူ့အကိုအောင်ဝင်းစော်ကိုပြောဆိုအကူအညီတောင်းပြီးလှုပ်ကြံမှုကိုကြက်ငွေ 3,000 အကုန်ကျခံအကောင့်ထဲပေါ်ခဲ့တယ်လို့ဆိုပါတယ်အတိတ်ကတော့ဥက္ကိုနီကိုလှုပ်ကြံမယ်လှုပ်ကြံမှုသင့်တယ်ဆိုတာဇေယဖြိုးနဲ့အောင်ဝင်းခိုင်နှစ်ယောက်ထဲတိုင်ပင်ပြီးတခြားဘယ်သူမှတိုင်ပင်တာလေးတော့မရှိတော့ဘူးဆိုတဲ့သဘောပဲဖြစ်ပါတယ်ဖြစ်နိုင်ပါမလားဆိုတာစဉ်းစားကြည့်ကြအောင်ပါပြီးခဲ့တဲ့ကာလသမရဦးသိန်းစိန်လက်ထက်တုန်းကဘာသာရေးလူမျိုးရေးဆန်တဲ့အမုန်းတရားဖြန့်မြှူးမှုတွေအကြမ်းဖက်မှုတွေအများကြီးရှိခဲ့ပါတယ်ပြောရမယ်ဆိုရင်ဒီပြဿနာကိုအဲ့ဒီအချိန်ကပြည်ထရေးဝန်ကြီးဌာနကကောင်းကောင်းမကင်တွယ်ပါဘူးဒီလိုနဲ့မဘာသာလူအဖွဲ့အင်အားကြီးထွားလာသလိုမဘာသာအဖွဲ့ကြီးကိုထောက်ခံထောက်ပံ့အားပေးနောက်ွယ်ကကူညီသူတွေလည်းအများကြီးပေါ်ပေါက်ခဲ့ပါတယ်ဒီထဲမှာစစ်တကတူစင်စစ်ဘုံဟောင်းတချို့ဟာအစုအဖွဲ့အလိုက်ငွေကြေးအပါဝင်အားပေးထောက်ခံမှုအများကြီးလုပ်ခဲ့ကြပါတယ်တချို့ကဆိုမဘာသာကောင်းဆောင်တန်ခါတချို့ကိုပေါ်ပေါ်တင်တင်ပဲငွေကြေးသိမ်းရာချီထောက်ပံ့တာမျိုးတော့လုပ်ခဲ့ကြပါတယ်ပြောရမယ်ဆိုရင်နောက်ွယ်မှာဘသူတွေရှိနေတယ်မသိနိုင်ပေမဲ့အုပ်စုလိုက်လုပ်ကြတာပါအခုဥကိုနီလှုပ်ကြံခံမှုမှာဇေယဖြိုးနဲ့အောင်ဝင်းခိုင်တို့နှစ်ယောက်တည်းအဲ့လိုအုပ်စုတွေကြားမှာမတိုင်ပင်ခဲ့မပြောစုခဲ့ဘူးဆိုတာမျိုးကတော့ယုံကြည်ဖို့ခက်ခဲပါတယ်။ငွေကြေးအင်အားနဲ့ပါဝင်ကူညီမှုမရှိဘူးဆိုတာမျိုးကိုလည်းယုံရခက်စေပါတယ်။ဒုတိယပြဿနာကတော့ပြည်မှုကျူးလွန်ရခြင်းကြောင့်ပြည်ထရေးဝန်ကြီးနဲ့ရဲချုပ်ကမှတ်ချက်တွေပါ။ပြည်ထရေးဝန်ကြီးကလက်လောတွှေ့ရှိချက်တွေအရလူငယ်သဘာဝစိတ်ကြောင့်မျိုးချစ်စိတ်အစွန်းရောက်တဲ့စိတ်ကြောင့်လောက်ကျန်တဲ့အတိုင်းအတာအထိဖြစ်လာရတာပါလို့ဆိုပါတယ်။ရဲကျုပ်စော်ဝင်းကလည်းလက်လောတွေ့ရှိချက်တွေအရလူငယ်ပီပီပုံကူရေးအရမကျေနပ်ချက်တွေကြောင့်ပါလို့ဆိုပြီးပြောပါတယ်။လှုပ်ကြံဖို့ကနဦးချန်စီသူအောင်ဝင်းခိုင်နဲ့ဇေယဖြိုးတို့နှစ်ယောက်စလုံးအသက်40ကျော်အရွယ်တွေပါ။အောင်ဝင်းခိုင်ဟာတပ်မတော်မှဒုတိယဗိုလ်မှူးကြီးအဆင့်တာဝန်ထမ်းဆောင်ခဲ့သူပါ။တပ်ထဲမှာ သူ့ကိုအဘလို့ခေါ်တဲ့ယာဒူးမျိုးတွေမှာအောင်ဝင်းစော်ဆိုရင်စစ်တပ်ကသူ DSC အပတ်စဉ်34ဆင်းအနည်းဆုံးအသက်45နှစ်ကျော်ရှိပါပြီ။သူနဲ့တပတ်စဉ်နဲ့ဆင်းတဲ့သူတွေဟာတက်ထဲမှာတက်ရင်းမှုတက်မှမှုယာဒူးတွေတောင်ရှိနိုင်ပါတယ်။အဲ့ဒါလိုလူမျိုးတွေကိုပြည်ထရေးဝန်ကြီးကရောရဲချုပ်ကပါလူငယ်တွေပါဆိုပြီးဘာကြောင့်တုံ့နှုံးရလဲဆိုတာစဉ်းစားဖို့လိုပါတယ်။သိကြတာကတော့လူတက်မှုကျူးလွန်သူတွေကိုသိပြီးအပြစ်မတင်လို့တဲ့သဘောလူတက်တဲ့လုံရက်ကိုခပ်ဖော့ဖော့မြင်စေလိုတဲ့သဘောလို့မှတ်ယူနိုင်ပါတယ်။ဒါကြောင့်မီဒီယာသမားတွေကြားမှာရောပြည်သူတွေကြားမှာပါဒီအတုံးတုံးသုံးစွဲတာကိုတယောပြောင်းလောင်နေတာတွေ့မြင်ရပါတယ်။နောက်တစ်ချက်ကလုံကြံသူကိုမျိုးချစ်တဲ့စိတ်အစွန်းရောက်သွားလို့အခုလိုဖြစ်ရတာပါဆိုပြီးပြည်ထရေးဝန်ကြီးကပြောတဲ့စကားပါ။ဒီစကားကလည်းဥက္ကိုနေကိုလုံကြံတက်ဖြတ်ဖို့မဟုတ်ဘဲမုံဒီးယုံလောက်တမန်အကျန်းဖက်ယုံလောက်မြန်မာနိုင်ငံတည်းကအစ္စလမ်ဘာသာဝင်တွေကိုမုံဒီးယုံလောက်ဆိုရင်ပုံမှန်မျိုးချစ်စိတ်လို့အထိပယ်ဖွင့်ရမယ်သဘောတက်ရောက်စေပါတယ်။သတင်းစာရှင်းလင်းပွဲတစ်ခုလုံးကိုခြုံငုံပြီးသုံးသပ်ရရင်တော့နိုင်ငံတော်အဆင့်အကြမ်းဖက်လှုပ်ကြံတပ်ဖြတ်မှုကျူးလွန်တဲ့စစ်အရာရှိဟောင်းတွေကိုလူငယ်တွေမျိုးချစ်စိတ်အစွန်းရောက်သွားလို့လွတ်တော်အမတ်တွေထောက်လန်းရေးဟောင်းတွေမဘာသာဘုန်းကြီးတွေဆိုတာလဲနင်းနဲ့မှပတ်သက်မှာမဟုတ်ဘူး။နောက်ထပ်ပါတဲ့သူမရှိတော့ဘူးဆိုတဲ့သဘောမျိုးကိုပြောဆိုသွားတာပါဒီအတွက်သတင်းစာရှင်းလင်းပွဲပါရှင်းပြချက်တွေဟာမီဒီယာသမားတွေနဲ့ပြည်သူတွေကိုစိတ်ချယုံကြည်သွားတဲ့ရှင်းလင်းပွဲမျိုးမဖြစ်ခဲ့ပါကြောင်းတင်ပြလိုက်ရပါတယ်